ဒီကနေ့ဝါဇိုလာပြည်နယ်မှာရန်ကုန်မြို့ကမြင်းနီကုန်းတောင်ဝင်းနဲ့လှိုင်ကာယာတို့မှာဘုံပေါက်ကွဲမှုတွေရှိခဲ့ပြီးတော့ထိခိုက်ဒဏ်ရာရသူတွေလည်းရှိပါတယ်။ဘုံပေါက်ကွဲပြီးတဲ့နောက်အဲ့ဒီနေရာနဲ့နေရာအနီးတစ်ဝိုက်မှာစစ်ကောင်စီတပ်တွေကလမ်းတွေပိတ်ဆို့စစ်ဆေးခဲ့ပါတယ်။ဒီကြောင့်ရန်ကုန်ကပြည်ပရဲ့တရင်မက်ခင်ဖြူတွေပြောပြပေးပါပါ။
ရန်ကုန်တိုင်းစံကြောင်းမြို့နယ်မှာဒီကနေ့ညနေပိုင်းလောက်ကမြေနီကုန်းတရအောင်စစ်ကောင်စီလုံခြုံရေးယူထားတဲ့နေရာအနီးပောက်ကွဲမှုဖြစ်ခဲ့တယ်လို့အဲ့ဒီနားမှာနေထိုင်သူတို့ကပြောပါတယ်။ဒီပောက်ကွဲမှုကြောင့်ထိခိုက်ဒဏ်ရာရတာရှိတယ်လို့စစ်ကောင်စီတပ်ကလမ်းပိတ်စစ်ဆေးတာတွေရှိခဲ့တယ်လို့လည်းပြောပါတယ်။သုံးနိုင်သုံးနိုင်15လောက်မြေနီကုန်းပွင့်ပိုင်းထဲမှာလုံခြုံရေးခရုံးချင်းနေရှ ညနေ၄နာရီဝန်းကျင်လောက်မှာလေမြေနီကုန်းပန်းချန်တဲ့လုံခြုံရေးရဲတွေရှိနေတဲ့နေရာအနီးမှာပောက်ကွဲမှုတစ်ခုထပ်ပြီးတော့ဖြစ်ခဲ့ပေမဲ့အထိခိုက်တော့မရှိခဲ့ဘူးလို့အနီးဝန်းကျင်မှာနေထိုင်သူတို့ကပြောပါတယ်ဒီကနေ့ဝါဆိုလားပြင်းနေ့ရွှေကုံကိုဖျားဖူးလာတဲ့သူတွေအများပြားရောက်တဲ့နေ့မှာပဲရန်ကုန်မြေနီကုန်းမှာပောက်ကွဲမှုနှစ်ကြိမ်ဖြစ်ခဲ့ပြီးထိခိုက်မှုတချို့ရှိခဲ့တာပါစစ်တပ်အာဏာသိမ်းပြီးတဲ့နောက်ပိုင်းမြေနီကုန်းတရာဂုံတရာအောက်မှာဘုံပေါက်ကွဲတာတွေမကြာခဏရှိခဲ့ပြီးဒါနဲ့ဆိုရင်တော့၄ကြိမ်ထက်မနည်းရှိသွားပြီလို့အဲ့ဒီနားမှာနေထိုင်သူတို့ကပြောပါတယ်လှိုင်းသာယာမြို့နယ်အမှတ်၄ရပ်ကွက်အုတ်ချုပ်ရေးမှုရုံမြစ်နှချင်းဆိုင်ကငါးလန်းထိပ်ပန်းချံအနီးမှာလဲဒီကနေ့နေ့လယ်ပိုင်းတော့ကဘုံပေါက်ကွဲမှုတစ်ခုဖြစ်ခဲ့ပါလေ။ပေါက်ကွဲမှုကြောင့်နှစ်ဦးထိခိုက်ခဲ့ပြီးအဲ့ဒီထဲကတဦးကိုတော့စစ်တပ်ကပလတ်စတစ်အစိမ်းရောင်စားနဲ့တဲပို့ပြီးလူနာတင်ကားနဲ့ခေါ်သွားတာကိုတွေ့ရတယ်လို့မျက်မြင်တူကပြောပါတယ်
။ဟုတ်တယ်လေ။နှစ်ယောက်လိုပဲတွေ့တယ်။နောက်သူတို့ဟာဖြစ်တဲ့ဟာကတော့နောက်လုံလုံကြီးရောက်လာပြီးအဲဒီဟွာတွေကတဲသွားတယ်ပေါ့နော်။ plastic နဲ့ plastic အစိမ်းနဲ့ပတ်ပြီးတော့အဲဒီအန်ဒီလာကားကိုတင်သွားတာတွေ့လိုက်။နန်းနေပြီးတော့အကုန်လုံလုံကြီးစောင့်ပြီးတော့စစ်စီးပြီးလုပ်နေတယ်ပေါ့လေ။
တာမွေမျိုးနယ်ပညာတလလမ်းပေါ်မှာလည်းနေ့လယ်၁၂နာရီဝန်းကျင်ကပုံတွေ့တာကြောင့်လမ်းတွေကိုပိတ်ပြီးစစ်ကောင်စီတပ်တွေကအဲ့ဒီလမ်းပေါ်မှာပဲဖောက်ခွဲခဲ့တယ်လို့အနီးဝန်းကျင်မှနေထိုင်သူတွေကပြောပါတယ်ဒီကနေ့ရန်ကုန်မှာဖြစ်တဲ့ပောက်ကွဲမှုတွေနဲ့ပတ်သက်လို့သက်ဆိုင်ရာမျိုးနယ်တွေရဲ့ရဲစခန်းတွေကိုဆက်သွယ်မေးမြန်းဖို့ကြိုးစားပေမဲ့လည်းဆက်သွယ်လို့မရပါဘူးပောက်ကွဲမှုတွေကိုဘယ်အဖွဲ့အစည်းကလုပ်တယ်ဆိုတာကိုလည်းအတိအကျမသိရသေးပါဘူးရှင်